မြန်မာနိုင်ငံသားတွေတိတ်နေချီပြီးတော့ရောက်ရှိနေတဲ့ထိုင်းနိုင်ငံဘက်မှာတော့နိုင်ငံကူးလက်မှတ် passport တက်တန်းတိုးတဲ့အခါမှာအရင်ကထက်ပိုပြီးတော့ခက်ခဲလာနေတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါရတယ်။အသေးစိတ်အချက်အလက်တွေထပ်ပြီးတော့ဖြည့်ဆွက်ခိုင်းတာပြည်တွင်းနေရက်ကထောက်ခံစားတွေကိုယူခိုင်းနေတာကြောင့် passport တက်တန်းတိုးနိုင်ရေးမှာအကုန်ကြတွေကလည်းပိုပြီးတော့များလာနေပါတယ်။သတင်းပြည်စုံကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်
။ပြည်ပရောက်မြန်မာတွေအထူးသဖြင့်ထိုင်းနိုင်ငံရောက်မြန်မာတွေနိုင်ငံကူးလက်မှတ်လုပ်တဲ့အခါမှာမြန်မာတန်ယုံကရက်စကန်ရက်ကွက်ပြန်နှံဝင်အရာရှိစားတဲ့သူတွေရဲ့ထောက်ခံစာတွေကိုတောင်းခံနေတာဖြစ်ပါတယ်။အရင်ကမှတ်ပုံနေတဲ့အိမ်ထောင်စုအချက်လက်ပဲအဓိကလိုအပ်ပေမဲ့အခုဆိုရင်ပြည်ပရောက်နေစဉ်လှုပ်ဆောင်မှုအသေးစိတ်တွေ၊ကျောင်းသားဆိုရင်ထိုင်းကျောင်းကအထောက်အထားတွေအထိတောင်းခံနေတာပါ။ဒီအချက်လက်တွေကအရင်ကတည်းကပုံမှန်တောင်းနေတဲ့အချက်လက်တွေဖြစ်ကြောင်းထိုင်းနိုင်ငံချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးကတာဝန်ရှိသူတူကအခုလိုပြောပါတယ်
။ပုံမှန်ဆိုလို့ရှိရင်တော့ဒီစာအုပ်တွေကသူကမြန်မာပြည်မှာပဲပြန်လုပ်ရတဲ့စာအုပ်မျိုးစားတွေပေါ့နော်။အစားဒီမှာကိုဟွာမလုပ်ပြီးကဒါမဲ့သူတောင်းသားတွေကဒီမှာခိုင်စက်လို့ရှိရင်တောင်းတက်တယ်ဟလားတောင်းတက်တာလည်းပါရောနားလည်မှုနဲ့လုပ်ပြီးပြောဒီညတွေကိုတောင်းတာပေါ့နော်ဒါတော့ပုံမှန်နေသားပဲနော်ပုံမှန်ဟာပဲဒီကတော့ဖြစ်စားတာတော့မဟုတ်ပါဘူ
းမြန်မာတန်ယုံရဲ့ April 18ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာတော့ဒီအချက်လက်တွေကိုအလဲအပတ်နဲ့ပညာရေး passport ကန်ဆောင်ထားသူတွေတက်တန်းတိုးတဲ့အခါပူတွဲတင်ပြရမယ်လို့ပြောပါတယ်ပူတဲ့တင်ပြလာတဲ့အထောက်အထားတွေကိုစီစီရမှာဖြစ်လို့ခွင့်ပြုချက်ရရှိဖို့လည်းအချိန်ကြာမြင့်နိုင်ကြောင်းထုတ်ပြန်ထားပါတယ်။ပြည်ပရောက်မြန်မာတွေအနေနဲ့ဒီလိုအချက်လက်တွေရနိုင်ဖို့တဲ့အိမ်တောင်စုအချက်လက်ရနိုင်ဖို့အတွက်တော့ခက်ခဲနေကြောင်းထိုင်းနိုင်ငံမှာအနည်း20နီးပါးအလုပ်သမားရေးကိုစောင့်ရွက်နေတဲ့ AAC မဟာမိတ်ရဲ့ဥက္ကဋ္ဌဦးခိုင်ကြီးက VA ကိုပြောပါတယ်။အထူးသဖြင့်ရက်ကွက်ကြေးရလုံးဝပျောက်နေတဲ့သခိုင်းတိုင်းမကွေးတိုင်းကလာတဲ့သူတွေဖို့ပိုပြီးခက်ခဲကြောင်းပြောပါတယ်
။ကိုယ့်တနိုင်ငံလုံးမှာရှိတဲ့အလုပ်သမားကိုတောင်းတာသာသောကျိုးတို့မှမလို့အပဲနဲ့အချိန်ကြီးကုန်သွားတယ်ဗျာအခက်ခဲတွေကတော့ခုနထောက်ခံစားအရှုပ်သူရက်ွက်တွေမရှိတော့ဘူးဗျာရက်ွက်လူကြီးတွေဘယ်သူမှထောက်ခံမပေးရတော့ဘူးဗျာအဲ9မင်းဆောင်တို့10မင်းဆောင်တို့ဆိုကြောဘယ်သူမှမရနိုင်တော့ဘူးဗျာအဲ့တော့မရနိုင်တဲ့လူတွေကိုသူတို့ကဒီဘက်မှာကိုစိတ်ညစ်အောင်လုပ်ပလိုက်တာ
ဒါပေမဲ့မြန်မာတန်ယုံကငွေကြေးလက်ခံပြီး passport အလွယ်တကူတက်တန်းတိုးလို့ရနိုင်တဲ့လမ်းကြောင်းတစ်ခုကိုလည်းဖွင့်ပေးထားကြောင်းသူကပြောပါတယ်ဒီနည်းလမ်းနဲ့လုပ်မယ်ဆိုရင်အထက်ကထောက်ခံစာတွေဘာမှမလိုတော့ပေမဲ့ထိုင်းဘတ်ငွေ6000နဲ့9000ကြားဝန်ဆောင်ကပေးရမှာပါရခင်အဆက်ဆက်ကဘတ်ငွေ1500လောက်သာကုန်ကြတဲ့ passport စာအုပ်ဟာအခုဆိုရင်မြန်မာငွေ4သိန်းကျော်လောက်ကုန်ကြနေတာဖြစ်ပါတယ
်ဒါပေမဲ့ပွဲစားနဲ့လုပ်ရင်လုပ်လို့ရတယ်မြန်မာတန်ယုံထဲမှာကိုပွဲစားထားတာကကူကလုံးဝမရဘူးဆိုလုံးဝမရနဲ့ဗျာမရဘူးဆိုရင်မရဘူးလို့ကျွန်တော်တို့ကလမ်းကြောင်းကမရဘူးဆိုကျွန်တော်မလုပ်ဘဲနဲ့ဟိုတရားမဝင်မနေပြလိုက်တော့မှရအစိုးရဆက်ဆက်ကျွန်တော်တခါမှမပြေးခဲ့ရဘူး1500နဲ့ပဲကျွန်တော်နေခဲ့ရတာ
မလေးရှားနဲ့စင်ကာပူကမြန်မာတွေအတွက်ဒီလိုအသေးစိတ်ထောက်ခံစာတွေတောင်းတာမျိုးမရှိသေးပေမဲ့ passport တက်တန်းတိုးတဲ့အခါမှာတော့နေရက်ကမိသားစုကိုစုံစမ်းမေးမြန်းတာနိုင်ငံရေးလှုပ်ရှားမှုရှိမရှိကိုစုံစမ်းစစ်ဆေးတာတွေတော့ရှိပါတယ်။ဒါကြောင့်လဲ passport စာအုပ်ထုတ်ပေးမဲ့ရက်ချင်းကို2024ခုနှစ်အထိခွာလိုက်တာမျိုးတွေကိုမြန်မာတန်ယုံတွေကလုပ်နေတာပါ။ထိုင်းနိုင်ငံကတော့မြန်မာနိုင်ငံသားအများဆုံးရောက်ရှိနေတဲ့ပြည်ပနိုင်ငံဖြစ်ပြီးအာဏာမသိမ်းခင်အချိန်ထိမြန်မာနိုင်ငံသား9သန်းနီးပါးနေထိုင်အလုပ်လုပ်ကင်နေကြတာပါ။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံကနောက်ထပ်လူဦးရေတန်းလောက်ထပ်တိုးလာတယ်လို့လဲအလုပ်သမားရေးလှုပ်ရှားသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။